မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးကတော့တရုတ်နဲ့ထိုင်းစံမတ်ကြီးတို့ကိုနေပြည်တော်မှာတိကျစီတွေ့ပြီးနေဆက်ရေးပါဆွေးနွေးခဲ့ပါတယ်။မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးတန်းစေဟာဒီနေ့နေပြည်တော်မှာမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးမစ္စတာချန်ဟိုင်းနဲ့မြန်မာနိုင်ငံဆိုင်ရာထိုင်းနိုင်ငံသံမတ်ကြီးမစ္စတာမွန်ခိုဝီစစ်စတမ်တို့ကိုနေပြည်တော်မှာတိကျစီတွေ့ဆုံပြီးနေဆက်တင်ရင်ရင်းနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာစနေကိုင်းတိုက်ပွဲတွေပိုပြင်းထန်နေတဲ့အချိန်မြန်မာစစ်တပ်ဘက်ကနေနေတဲ့ကင်းစခန်းတွေဇက်တိုက်ဆိုသလိုဆုံးရှုံးနေတဲ့သတင်းတွေထွက်နေချိန်မှာအိန္ဒိယနိုင်ငံတွေတဲကအဓိကနှိစက်တဲ့ထိုင်းနဲ့တရုတ်နိုင်ငံသံမတ်ကြီးတွေကိုစစ်ကောင်စီကခေါ်ယူတွေ့ဆုံခဲ့တာပါတရုတ်နေကြာရှမ်းမြောက်ဒေသမှာတိုင်းရင်းသားလက်နက်ကိုင်းအဖွဲ့တွေနဲ့မြန်မာစစ်တပ်ကကြားတိုက်ပွဲတွေအဆုံးသတ်ပြီးအပြစ်ခတ်ရစေတရုတ်နိုင်ငံဂျာဝင်ဆောင်ရွက်နေချိန်မှာတရုတ်နိုင်ငံသံမတ်ကြီးကိုမြန်မာဘက်ကခေါ်ယူဆွေးနွေးတာလည်းဖြစ်ပါတယ်ဇန်နဝါရီလ17ရက်နေ့ကလေးကအပြစ်ရချောင်းကြီးညာထားခဲ့ပေမဲ့တိုက်ပွဲတွေကြိုကြားကြိုကြားဆက်ဖြစ်နေပြီးစစ်ကောင်စီဘက်မှရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်မှပါတရုတ်ရဲ့ဩဇာလွှမ်းမိုးမှုဟာအကန့်အသတ်ရှိနေတယ်ဆိုပြီးမြမအရေးလိလာတုံးသက်သူတချို့ကထောက်ပြနေကြပါတယ်ခင်ဗျ